Welcome to the Voice of America in Burmese.
လာကြကြမှာညာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တံခါးနေ November 1ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့မီတာ37 32 58နဲ့လိုင်းလံမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်ရက်သာလိုတဲ့အချိန်မှာသမ္မတဒေါ်လ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်ဟာရွေးကောက်ပွဲအတွက်အကြိမ်နဲ့ဖြစ်နေတဲ့ပြည်နယ်လေးကိုသွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်။သမ္မတထရမ့်ကတော့မနေ့စနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်ကိုသွားရောက်ခဲ့ပြီးတော့ဒုသမ္မတအဟောင်းဂျိုးဘိုင်ဒန်ကတော့မီရှိဂန်ပြည်နယ်မှာသမ္မတအဟောင်းဘရက်အိုဘားမားနဲ့အတူမဲဆွဲခဲ့ကြပါတယ်။ဒါသူတို့နှစ်ယောက်ပထမဆုံးအချိန်တွဲပြီးတော့ရွေးကောက်ပွဲမဲဆွဲစည်းရုံးတာဖြစ်ပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကတော့ပင်ဆယ်ဗေးနီးယားပြည်နယ်ကိုအနိုင်ရခဲ့ပေမဲ့အခုနှစ်လူထုစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသူ့ထက်အနည်းငယ်အသာစီးရနေပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲတောင်းဆိုသူတွေကဂျိုးတင်မဲတွေကိုလက်ခံဖို့အတွက်3ရက်ထပ်တိုးလိုက်တာကိုတားဆီးဖို့ Republican တွေဘက်ကဂျိုးပမှုကိုအမေရိကန်တရားရုံးချုပ်ကလက်မခံဘဲပယ်ချလိုက်တဲ့အပေါ်မှာသမ္မတထရမ့်ကယူတောင်းမြို့မှာဝေဖန်လိုက်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဘရက်အိုဘားမားတို့ကတော့မီချီဂန်ပြည်နယ်ဖလစ်နဲ့ဒက်ထရိုက်မြို့တွေကိုသွားရောက်ခဲ့ပြီးတော့ကာယောဂအပေါ်မှာသမ္မတထရမ့်ကိုင်းတွယ်ဆောင်ရွက်ပုံတွေကိုဝေဖန်ခဲ့ကြပါတယ်။ကျွန်တော်တို့အနေနဲ့ဒီဗိုင်းရပ်စ်ကိုနိုင်အောင်တိုက်ပြီးထိန်းချုပ်နိုင်ဖို့လုပ်သွားမှာဖြစ်ပြီးဒါကိုလုပ်ဖို့ပထမအဆင့်ကတော့ဒေါ်နယ်ထရမ့်ကိုနိုင်ဖို့ဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောလိုက်တာဖြစ်ပါတယ်။လောလောဆယ်တနိုင်ငံလုံးအတိုင်းအတာနဲ့ကောက်ထားတဲ့လူလူစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသမ္မတထရမ့်ရဲ့လူလူထောက်ခံမှု900ခန့်လုံးကနေ800ခန့်လုံးလောက်ထိအသာရထားတယ်လို့ဖော်ပြနေပါတယ်။မနေ့ကအထီးတော့အမေရိကန်နိုင်ငံတော်မှာဂျိုးတင်မဲပေးပြီးထားသူ62တန်းကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။ပြည်ထောင်နိုင်ငံတောင်ပိုင်းလီယွန်မြို့ကခရစ်ယာန်ဘုရားကျောင်းအပြင်ဘက်မှာမနေ့က Greek Orthodox ဘုန်းတော်ကြီးတစ်ပါးကိုတနက်နက်ပစ်ခတ်တယ်လို့သံသယရှိတဲ့သူကိုရဲတပ်ဘက်ကဖမ်းမိထိန်းသိမ်းထားတယ်ဆိုပြီးတော့ပြည်ထောင်အာဏာပိုင်တွေကပြောလိုက်ပါတယ်။ Nicholas Kokovalaki ဆိုတဲ့ခရစ်ယာန်ဘုန်းတော်ကြီးဟာဘုရားကျောင်းတစ်ကောင်ကိုပိတ်နေတော့မှသူ့ရဲ့ရင်ဘတ်ကိုတနက်နဲ့နှစ်ချက်ပြစ်ခံခဲ့ရတာဖြစ်ပြီးတရားအပြင်းထန်ရထားပြီးတော့စီးုံတင်ထားတယ်လို့ပြည်သူရဲတပ်ဖွဲ့သတင်းရေးမြစ်တွေကလည်းပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့လဲဆိုတော့အခုချိန်ထိတော့မသိရသေးဘူးလို့ဆိုပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့ဇာတာပိနေ့ကပြည်ထောင်နိုင်ငံတောင်ပိုင်းနီးစ်မြို့က Notre Dame ဘုရားကျောင်းမှာတူနီးရှားနိုင်ငံသားတယောက်ကလူ3ယောက်ကိုတတ်ခဲ့ပြီးပြီးခဲ့တဲ့လအစောပိုင်းကလည်းပဲရစ်မြို့မှာကျောင်းဆရာမတယောက်ကိုခေါင်းဖျက်တက်ခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်မှုတွေထပ်ပြီးတော့ဖြစ်လာခဲ့တာပါဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပြည်ထောင်နိုင်ငံတော်ဝန်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်အချိန်ထဲမှာပဲပြည်သူ့သမားအမန်နျူအယ်မက်ခရွန်ကလည်းနိုင်ငံမှာရှိတဲ့မွတ်စလင်တွေနဲ့တင်းမာမှုတွေရှင်းချနိုင်ဖို့ကြိုးပမ်းနေပါတယ်နော်တူရကီနဲ့ဂရိနိုင်ငံကြားအေဂျန်ပင်လယ်တဲကတူရကီကမ်းရိုးတန်းနောက်မှာတောက်ကြာနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်လူ58ယောက်ထပ်မံနေသေးဆုံးပြီးတော့900ကျော်ဒဏ်ရာရသွားတယ်လို့ AP သတင်းကဖော်ပြလိုက်ပါတယ်။မရင်ကျောင်းတူကီနိုင်ငံအစ်စမီယာမြို့မှာတိုက်တီးပြိုကျခဲ့ပြီးတော့ဂရိနိုင်ငံပိုင်းကျွန်းတစ်ခုထပ်မင်းဲမှာလဲပင်လယ်လိုင်းတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ Ahmet Sidim ဆိုတဲ့သူတယောက်ကိုအပျက်စီးပုံတွေကြားကနေတူကီကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်ခဲ့ပါတယ်။အဲဒီလူဟာအပျက်စီးပုံတွေအောက်မှာ33နာရီကြာပိတ်မိနေခဲ့တာဖြစ်တယ်လို့ပြောပါတယ်။တူရကီသမ္မတရေဂျက်တာယီအာရဝန်ကတော့အစ်မီယာမြို့ကိုမနေ့ညနေပိုင်းကသွားရောက်ခဲ့ပြီးတော့နိုင်ငံကြောင်းအိုးအိမ်တွေပျက်စီးဆုံးရှုံးသွားတဲ့သူတွေကိုဂျာယီနေစရာအိမ်တွေအကူအညီပေးသွားမှာဖြစ်ပြီးတော့စောင့်အောင်တစ်တွေလည်းစောင့်ပေးသွားမယ်လို့သတိပေးလိုက်ပါတယ်။ပြည်အားခုနှစ်ရှိတဲ့အဲ့ဒီငရင်ဟာတောက်ကြံနေနေတဲ့ပိုင်းကတူရကီနိုင်ငံနဲ့ကပ်နေတဲ့ဂရိပိုင်ဆမ်ဘော့စ်ဂျွန်နာမှာဗိုလ်ပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတော့အဲ့နောက်မှာလည်းငရင်ငယ်ရာပေါင်းများစွာလှုပ်ခတ်ခဲ့တယ်လို့ဆိုပါတယ်။ငင်းလုတ်ခတ်ခဲ့ပြီးနိုင်ပိုင်းအနေနဲ့ရှားမှာပဲဂရိဝန်ကြီးချုပ်ကတူရကီသမ္မတစီကိုရှာရှာပွားဖုန်းခေါ်ပြီးတော့ထိခိုက်ဆုံးရှုံးမှုတွေအတွက်ဝန်ထမ်းကြောင်းပြောကြားခဲ့ပါတယ်။ဂေါ်ရောမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာ 46% ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်သေဆုံးသူအရေအတွက်ဟာလည်း 39,000 ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာ American ပြည်ထောင်စုကတော့ရောဂါကူးစက်သူ 9,000 ကျော်နဲ့သေဆုံးသူ 23,000 ကျော်ရှိပြီးတော့ကမ္ဘာမှာယောဂကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့အိန္ဒိယနိုင်ငံကယောဂကူးစက်သူ 8,000 ကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးတော့ဘရဇိုးနိုင်ငံကတော့ကူးစက်သူ 9,500 နဲ့ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ရုရှားနိုင်ငံကတော့ဒီနေ့မှာယောဂကူးစက်သူ 18,665 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းအမြင့်ဆုံးစတင်တင်ခဲ့ပါတယ်။ဘူးဆိုရင်ရုရှားနိုင်ငံမှာယောဂကူးစက်သူစုစုပေါင်း 1,600,000 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ ပြည်နိုင်ငံမှာဆိုရင်လည်းယောဂကူးစက်မှုတွေမြင့်တက်နေတာကြောင့်နိုင်ငံတော်မှာလူတွေကိုအိမ်ထဲကနေအပြစ်မထွက်ဖို့အမိန့်ကိုချမှတ်လိုက်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကမနေ့ကကြေညာပါတယ်။ကျောင်းတွေတက္ကသိုလ်တွေတရားရုံးတွေစောက်လွှဲလုပ်ငန်းတွေကိုဖွင့်သွားမှာဖြစ်ပေမဲ့ဈာသောဆိုင်တွေဘားတွေနဲ့အရှိမဖြစ်မလိုအပ်တဲ့ဆိုင်တွေကိုတော့ပိတ်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကျန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အာရှတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့တည်းအထိအိန္ဒိယမှာကူးစက်သူ 46,900 ကျော်နဲ့သေဆုံးသူက480ရှိပါတယ်။စက်တင်ဘာအလယ်ပိုင်းလောက်ကကူးစက်မှုတည့်ကို 9,800 ကျော်ဆန့်ကျင်တင်ခဲ့ပြီးတော့အခုကူးစက်မှုနှုန်းပြန်ပြီးတော့ကျန်ဆင်းလာတာပါ။အခုထိကူးစက်သူပေါင်း 8.2 တန်းနဲ့သေဆုံးသူပေါင်းက 132,000 ကျော်ရှိပါတယ်။တကဘာလုံးအတိုင်းအတာနဲ့ American ပြီးရင်အိန္ဒိယကကူးစက်မှုလို့အများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်မှာဒီကနေ့ COVID-19 ကူးစက်ထားပြီးတော့ရောဂါလက္ခဏာမပြတဲ့သူ61ယောက်တွေ့ပါတယ်။ချူဖူးပြည်နယ်နာကအတူပြည်နယ်တွင်ကူးစက်သူ15ယောက်အပါအဝင်ခက်ရှ်ကာမြို့နယ်အနီးတစ်ဝိုက်ကူးစက်မှုတွေကချူဖူးပြည်နယ်အတွင်းအလုံးသမား250ကျော်ရှိတဲ့အထည်ချုပ်ဆက်ယုံတစ်ခုနဲ့ဆက်နွယ်နေပါတယ်။အခုတော့ဒီဆက်ယုံကိုပိတ်ထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကူးစက်တဲ့သူ2900နီးပါးနဲ့သေဆုံးသူ90ကျော်ရှိပါတယ်။စုစုပေါင်းကူးစက်သူ4,100ကျော်နဲ့သေဆုံးသူ13,900ကျော်ရှိပါတယ်။အရှေ့တောင်အာရှအတွင်းအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတော့အများဆုံးဖြစ်ပါတယ်။ဩစတြေးလျမှာတော့ဒီကနေ့ COVID-19 ကူးစက်သူတယောက်မှမရှိတဲ့အတွက်ဒါဟာ9လအတွင်းပထမဆုံးအကြိမ်ကူးစက်သူတယောက်မှမရှိတာပါ။ကူးစက်မှုအများဆုံးဖြစ်တဲ့ဝီတူရီယာပြည်နယ်မဲလ်ဘုန်းမြို့မှာဒီသတင်းပတ်ကော်ဖီဆိုင်တွေစားတောက်ဆိုင်တွေကိုပြန်ပြီးတော့ဖွင့်ပေးထားပါတယ်ရှင်။ဟောင်ကောင်ဒီမိုကရေစီလိုလားသူနိုင်ငံရေးသမား9ဦးတနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရပါတယ်။လက်ရှိဥပဒေပြူအမှန်၄ဦးပါဝင်နိုင်ငံရေးသမား9ယောက်ကိုပြီးခဲ့တဲ့မေလအစောပိုင်းတုန်းကဥပဒေပြူလွှတ်တော်ရဲ့ဆန္ဒပြမှုနဲ့ရုံးရင်ဆန့်ခတ်ဖြစ်မှုမှာပါဝင်ပတ်သက်မှုတွေနဲ့ဖမ်းဆီးလိုက်တာပါ။ဟောင်ကောင်မြို့သားဥပဒေကိုတရုတ်တို့ပြတ်ထန်းခဲ့ပြီးတဲ့နောက်မှာဟောင်ကောင်အာဏာပိုင်တွေကတရုတ်ပြည်မှာကြီးကိုစန့်ကျင်သူတွေကိုတရားစွဲအရေးယူမှုတွေအခုလိုတစ်ခုပြီးတစ်ခုလုပ်နေခဲ့ရပါ။အခုဖြစ်ရမှာတော့ဒီမိုကရေစီလူလားသူနိုင်ငံရေးသမား9ဦးကိုဟောင်ကောင်ဥပဒေပြူအမှတ်တွေကိုမလေးမစားလုပ်မှုနဲ့နှောက်ယှက်မှုဆွဲချက်တွေနဲ့ဟောင်ကောင်အာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ဟောင်ကောင်ဥပဒေပြူအဖွဲ့မှတဝက်ကသာတရားရွေးချယ်ခံရတာဖြစ်တာကြောင့်တရုတ်ပြည်မှာကြီးကိုလူလားသူဥပဒေပြူအမှတ်အများစုနေရာရလေးရှိပါရဲ့။ဒါကြောင့်ဒီမိုကရေစီလူလားသူလူနေစုအမတ်တွေကလွှတ်တော်ရေးဆန္ဒပြရာတွေနဲ့အော်ဟစ်ပြောဆိုဆူညံအောင်မကြာခဏပြုလုပ်ပြီးသူတို့ဆန့်ကျင်တဲ့ဥပဒေကြမ်းအတည်ပြုမပြောင်းနိုင်အောင်ကြိုးပမ်းလေးရှိပါတယ်။မေလ၈ရက်နေ့ကတော့လွှတ်တော်ရေးအခြေတင်ဆွေးနွေးဖို့ဘယ်ဥပဒေကြမ်းကိုအရင်ဆွေးနွေးသင့်တယ်ဆုံးဖြတ်တဲ့လွှတ်တော်ကော်မတီတစ်ခုမှထိတိုက်ရင်ဆိုင်မှုတွေပေါ်ပေါက်ခဲ့တာပါ။အဲ့ဒီကော်မတီရဲ့ခေါင်းဆောင်ခန့်အပ်မှုဖြစ်စဉ်ကိုအတိုက်ခံတွေကအချိန်ဆွဲမိန့်ခွန်းရှိပြောတဲ့ဖီလီပါစတာနီလန်ကိုလာနေချီအသုံးပြုပြီးတော့တုံ့ဆိုင်အောင်လုပ်ခဲ့တာဖြစ်ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တရုတ်ပြည်လူလားသူအမတ်အုပ်စုကသူတို့ရဲ့အမတ်တူကိုအဲဒီကော်မတီခေါင်းဆောင်အဖြစ်ခန့်အပ်ဖို့အတင်းကြိုးစားခဲ့တာပါဒီဖြစ်ရကြောင့်ထိတိုက်ရင်ဆိုင်မှုတွေနဲ့နှစ်ဖက်စလုံးကဥပဒေပြူအမတ်တွေအကြားအပြန်အလှန်ဒေါသတကြီးပြောဆိုတာတွေဖြစ်ပေါ်ခဲ့ပါတယ်ဒါပြင်ပိုစတာတွေကန်ဆောင်ဆန္ဒပြရာတွေအော်ဟစ်တာတွေနဲ့လူကိုယ်တိုင်တွန်းထိုးတာလို့ရုံးရင်းဆန့်ခတ်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်ရှင်ထိုင်းပြည်နယ်မီဒီယာလူတယောက်ချင်းနဲ့ဘွေလင်းသပင်အခမ်းအနားတစ်ခုကိုထိုင်းတက္ကသိုလ်ကျောင်းသားအတော်များများဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့သပိတ်မှောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့စီးနင်းခံပြည်စနေပြုပြင်ပြောင်းလဲရေးမကြုံစဘူးတွန်းအားပေးတောင်းဆိုနေမှုကိုကျောင်းသားတွေကဘွေလင်းသပင်မတက်ရောက်ဖင်းနေပြသနေကြတာဖြစ်ပါတယ်။အခုလိုကျောင်းသားအတော်များများဘွေလင်းသပင်မတက်ရောက်ပေမဲ့တက္ကသိုလ်ပရဘုံအတွင်းနဲ့တက္ကသိုလ်အနောက်ဖက်မြစ်ထဲမှာရဲတပ်ဖွဲ့ဝင်အင်အားအများပြားချထားတာကိုတွေ့ရပါတယ်။ထိုင်းနိုင်ငံအတွင်းဒီမိုကရေစီလိုလာတဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်ဝန်နေစဉ်နှီးပါပြုလုပ်နေတာလည်းဖြစ်ပါတယ်။အာဏာပိုင်တွေကအဲဒီဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအရေးပေါ်အခြေအနေထုတ်ပြန်ကြေညာတာနဲ့မီဒီယာတချို့ကိုစင်စါဖျက်ပိတ်ပင်မှုကျူးပန်းခဲ့တာကလည်းမအောင်မမြင်ဖြစ်ခဲ့ရတာပါ။ကနဦးဆန္ဒပြပွဲတွေကရွေးကောက်ပွဲအသစ်ကျင်းပပြီးမှုနဲ့နိုင်ငံရေးလှုပ်ရှားသူတွေကိုဖိနှိပ်နေတာတွေရပ်ဆိုင်းမှုအဓိကတောင်းဆိုခဲ့ရပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့လက်ရှိစီးနင်းခံပြည်စနစ်ကိုပြုပြင်ပြောင်းလဲရေးတောင်းဆိုလာချိန်မှာတော့ဆန္ဒပြပွဲတွေရဲ့အရှိန်အဟုန်ကတမဟုတ်ချင်းမြင့်တက်သွားခဲ့ပါတယ်။ ဘရင်တော်ဝင်အဖွဲ့အစည်းတွင်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရင်းနဲ့ဘရင်အာဏာကိုထိန်းကိုရေးမကြုံစဘူးတောင်းဆိုမှုတွေကဆန္ဒပြပွဲတွေရဲ့အဓိကအခန်းကဏ္ဍကနေပါဝင်လာနေတာဖြစ်ပါလိမ့်ရှင်။ဒီကနေ့ဖိလစ်ပိုင်နိုင်ငံမှာအင်အားဖြင့်တိုင်ဖုန်းမုန်တိုင်းဂိုနီဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူဆုံးကျွန်းမှာအနည်းဆုံးလူ၄ယောက်သေဆုံးခဲ့ပါတယ်။ဒီနေ့အတွင်းအင်အားအပြင်းဆုံးဖြစ်တဲ့ဒီဂိုနီတိုင်ဖုန်းမုန်တိုင်းကြောက်ရောက်တဲ့ဒေသတွေမှာပျက်စီးမှုတွေပြတ်တောက်အဆောက်အဦတွေပျက်စီးခဲ့ပြီးရေကြီးရေလျှံတာတွေနဲ့ကြုံနေရပါတယ်။ဤရီရှန်နေတာနဲ့တချို့တမန်တွေပျက်စီးကြေးရွာတွေရင်းနှီးမြုပ်နေတာကိုပြည်တွင်းသတင်းတွေနဲ့လူမှုကွန်ရက်ဗီဒီယိုတွေမှာတွေ့ရပါတယ်။ဖိလစ်ပိုင်ကိုပြီးခဲ့တဲ့အပတ်ကတိုင်ဖုန်းမုန်တိုင်းမိုလာဗီတိုက်ခတ်ခဲ့ပြီးတော့အခုစတိုင်နောက်ထပ်တိုင်ဖုန်းမုန်တိုင်းတစ်ခုတိုက်ခတ်ခဲ့တာပါ။ပြီးခဲ့တဲ့အပတ်ကမိုလာဗီတိုက်ဖုန်းမုန်တိုင်းကြောင့်ဒီဒေသတွင်းမှာပဲအနည်းဆုံးလူ22ယောက်သေဆုံးခဲ့ပါတယ်။မြို့တော်မနီလာအပါဝင်ဒေသခံ19သန်းကနေ31သန်းလောက်အထိမုန်တိုင်းနိုင်ငံခံရနိုင်တယ်လို့ဖိလစ်ပိုင်တဘာဝဘီအန်ဒီရဲ့စီမံခန့်ခွဲရေးဌာနစီရင်ရေးအရာသိရပါတယ်။အခုလက်ရှိမှာစနေနေ့အထိကယ်ဆယ်ရေးစခန်းတွေကိုလာရောက်သူကတသန်းလောက်ရှိပါတယ်ရှင်။တို့ရရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းလေးကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။အမေရိကန်နိုင်ငံသားတွေဟာကက်ရောဂါပြီးကြာနေတဲ့အချိန်အတွင်း2020ရွေးကောက်ပွဲမှာပါဝင်ဆင်နွှဲနေကြချိန်မှာသမရဟောင်းဂျီမီကာတာတည်ထောင်ထားတဲ့ဂျော်ဂျီယာပြည်နယ်အက်တလန္တာမြို့အခြေဆိုင်ကာတာစင်တာဟာအမေရိကန်မဲဆန္ဒရှင်တွေကိုမဲပေးခြင်းနဲ့တက်ဆိုင်တဲ့ပညာရေးလုပ်ငန်းတွေလုပ်ပေးနေတာပါ။ဒီကြောင့် VOA သတင်းတောက် Kane Faravai ရဲ့သတင်းပေးပို့ချက်ကိုကျွန်မအေးသနာကျော်ပြောပြပေးချင်ပါသေး။သမရဟောင်းဂျီမီကာတာနဲ့ဇနီးရိုဇလင်းတို့1986ခုနှစ်မှာတည်ထောင်ထားခဲ့တဲ့ကာတာစင်တာဟာကမ္ဘာတဝန်းကငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးတိုးတက်လာစေဖို့အစဉ်တစိုက်လှုပ်လာခဲ့တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်ပါတယ်။ကာတာစင်တာရဲ့ရည်ရွယ်ဆောင်ရွက်ချက်တွေမှာအာရှအာဖရိကနဲ့လက်တင်အမေရိကတိုက်တို့ကနိုင်ငံပေါင်း130ကျော်မှာရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေနဲ့စောင့်ကြည့်လေ့လာမှုကလည်းအဓိကဥဆောင်လုပ်ငန်းကြီးတစ်ခုဖြစ်ကြောင်းတမရဟောင်းဂျီမီကာတာကအခုလိုပြောပြပါတယ
်။ We've always worked for peace around the world but we've kind of ignored the United States.
ကျွန်တော်ကကမ္ဘာတဝန်းငြိမ်းချမ်းဖို့အမြဲတမ်းအလိုလိုနေကြပါမယ်။အမေရိကန်ပြည်တော်စုကတော့အမြဲလိုပြည်သူရှုထားခြင်းကြတယ်။ခြေကံဥပဒေအရပြည်내တစ်ခုချင်းစီကလွတ်လပ်မှုရှိပါတယ်။အကြောင်းလဲရွေးကောက်ပုံရွေးကောက်နေတဲ့မတူကွဲပြားနေတာပ
ါအမေရိကန်ပြည်အောင်စုလိုပြည်내ပေါင်း50ရှိပြီးမဲပေးတာနဲ့မဲရည်တွက်တာတွေနဲ့ပတ်သက်တဲ့ဥပဒေနီးဥပဒေတွေနဲ့စီကံချက်တွေလည်းအမျိုးမျိုးရှိနေတဲ့နိုင်ငံတစ်ခုအတွက်ရွေးကောက်ပွဲတွေတရားမျှတမှုရှိမရှိထင်ထင်ဆုံးဖြတ်ရတာဟာအလွန်ကြီးလေးတဲ့တာဝန်တရားဖြစ်ပါတယ်ဒါမဲ့လည်း2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုရှိခဲ့ပြီး2020ရွေးကောက်ပွဲမှာလည်းဒါမျိုးထပ်ဖြစ်လာနိုင်တယ်လို့ထောက်လန်းရေးအဖွဲ့အစည်းတွေကအထောက်အထားတွေတွေ့လာပါတယ်။ဒီနောက်မှာတော့အမေရိကန်ပြည်တွင်ရွေးကောက်ပွဲတွေမှာမဲဆန္ဒပေးရင်အသိပညာပေးလုပ်ငန်းကိုအဓိကအာရုံစိုက်ဆောင်ရဖို့သူတို့မှာရှိထားတဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရင်အတွေ့အကြုံတွေကအထောက်အကူဖြစ်စေလိမ့်မယ်လို့ကာတာစင်တာကဆုံးဖြတ်ခဲ့ကြတာပါ။Every Davis Roberts ကကာတာစင်တာကဒီမိုကရေစီရေးဆိုင်ရာလက်ထောက်ဒါရိုက်တာဖြစ်ပါတယ်။ဒီစီစဉ်ဟာကျိုတင်မဲရီစားလိုက်မဲရီနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားတွေကိုရွေးကောက်ပွဲပညာပေးမှုတွေလုပ်ပေးနေပါတယ်။ဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကပ်ပေးကြောင်းဒီလိုမျိုးကျိုတင်မဲရီစားလိုက်မဲပေးမှုတွေစံချိန်တင်ခဲ့ပါတယ်။
You know, when people understand how the election process works and it helps them to set their own expectations about the process.
အမေရိကန်အတွက်အခုရွေးကောက်ပွဲကပုံမှန်လို့မဟုတ်ပါဘူး။ကျွန်မတက်တန်းတလျှောက်လုံးမှာဒီလိုရွေးကောက်ပွဲမျိုးအရင်ကတခါမှမကြုံခဲ့ရပါဘူး။ကျွန်မတို့လည်းလုံရင်းကိုင်ရင်ဒီလိုပဲလေ့လာနေကြရတာပါပဲ
။ဂျော်ဂျီယာပြည်နယ်မှာဆိုရင်သမရကိုရင်ရွေးတာမဟုတ်ဘဲနဲ့အမေရိကန်အထက်လွှတ်တော်အမတ်နှစ်ဦးစီကိုလည်းရွေးချယ်ရမှာဖြစ်ပါရဲ့။အဲ့ဒီအတွက်ရွေးကောက်ပွဲတွေနဲ့ပတ်သက်လို့ဘေးကင်းလုံခြုံပြီးတော့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာရေးအတွက်ကာတာစင်တာကဂျော်ဂျီယာကပါတီနှစ်ရက်လုံးပေါင်းလုပ်ငန်းအဖွဲ့တွေနဲ့တွဲပြီးတော့သက်ဆိုင်ရာပြည်နယ်အရာရှိတွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့လမ်းညွှန်ချက်တွေအကြံဉာဏ်တွေဆောင်ရွက်ပေးနေပါတယ်။ဒါပြင်ကာတာစင်တာဟာနိုင်ငံတကာရွေးကောက်ပွဲအဆင့်မီရေးဖွင့်လင်းမြင်သာရေးနဲ့မဲပေးခြင်းနဲ့ဆိုင်တဲ့အွန်လိုင်းအစည်းအဝေးတွေကျင်းပပုံကျင်းပနေတွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုတင်နန်းပို့ချပေးပါတယ်။ကာတာစင်တာဟာ2020အမေရိကန်ရွေးကောက်ပွဲကိုတရားဝင်စောင့်ကြည့်လေ့လာတာမျိုးလုပ်မှာမဟုတ်ပါဘူး။ဒ Tamil le kada senda ni ne pun le min damu shibu ne seisi tikemuri shijabu api sangen yaba.
We want all of the votes to be counted. We want to know that every voice is heard, and so we have to be patient and we have to.
Kong long ye zhuan nai mu mei san na xin ni a lu ye a zang wu jia ya bu zema ru ga lu la ba le. Da zang zema ru ha long an zhe de ku lou xin lin bi song dua de a qi sei xin xin ta jia ya ba me.
Tamra Hal Timi Gara ye nyo lin zhe gan ro mei san na xin ri yu gao bui ri a bo ma yong ji mu xi piu lu lu la la ba wen san na mei bi jia wu ba le.
No matter you know what their religion might be, or no matter what party they might be.
Nye nye yedwe tamka, lukun yine, tabawa wengjin yedwe mima yedwe sangye bibu, tamra hangka daga nyole mai. Beba da wen pibazi, beba di wime pibazi, lurai dandu nye nyamu, akun yedwe ba sangye bita meilu, tamra hangka daga josu bawa yishi.
Ngla wa shi. ညီမနိုင်ငံမှာနိုင်ငံမှာလာရှင်းနေခြင်းပါမယ်ဖြူရီရေကောက်ပွဲညီကက်လာပြီဖြစ်တယ်လို့ရေကောက်ပွဲအတွက်ပါတီတီတီကပြင်ဆင်နေဆွေးနွေးစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ကျန်သူတွေပါဝင်တဲ့ရေကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြားပါမလဲ။ဒီလိုအကြောင်းအရာတွေကိုရေကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဦးညီမပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမ ါတယ်။ရုပ်မြင်သံစာနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းသိရှိနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင်။
ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သိမ်းစခန်းကမြန်မာ300နီးပါးကိုမလေးရှားနဲ့မြန်မာတန်ရုံးလို့အစီအစဉ်နဲ့နိုဝင်ဘာလ3ရက်နေ့ကနေအစုလိုက်ပြုံလိုက်ပြန်ပို့ပေးခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါမလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ဒီထဲမှာထိပ်သိမ်းခံရတဲ့မြန်မာနိုင်ငံသားတွေတဲကလူရေ1000နီးပါးကိုဒီရက်ပိုင်းတွင်ပြန်ပို့တော့မှာပါအဲ့ဒီထဲက300နီးပါးကိုတော့အစုအဝေးနဲ့ပထမဆုံးအတုပ်ဖြစ်စတင်ပို့ခဲ့ကြောင်းမလေးရှားနိုင်ငံကွာလာလံပူလီစိတ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံမြန်မာလူမှုကူညီအသင်းဥက္ကဋ္ဌဦးစံဝင်းကအခုလိုပြောပြပါဗျ။
ကျွန်တော်တို့ဒီနိုင်ငံအစိုးရရဲ့နိုင်ငံရေးပေါ်ဒီမလေးရှားနိုင်ငံမှာရှိတဲ့ထိန်းသိမ်းစခန်းတွေမှာရှိတဲ့ထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသား960ဦးမလေးရှားအစိုးရနေတော့ဒီလူမျိုးမြန်မာပြည်ရောက်ပြည့်အတွက်အစာဆုံးပုံလေးကိုအားလုံးတောင်းပန်ယူပြီးအခမဲ့ဥဆောင်မှုအတွက်ကိုသဘောတူညီထားတယ်။ဒီသဘောတူညီချက်အရမလေးရှားနိုင်ငံအတွင်းမှာရှိတဲ့ကန့်စုစုပေါင်း73ကန့်ပေါ့လေ။အဲ73ကန့်မှာရှိရဲ့ဆင်းသင်းထားတဲ့မြန်မာနိုင်ငံသား960ကိုကျန်းမာရေးစစ်ဆေးမှုတွေကိုစတင်ဆောင်ရွက်နေပါတယ်။အဲလိုဆောင်ရွက်ပြီးပြီးနေတဲ့နေရာမျိုးကိုလူပေါင်း280ပေါ့လေ။အဲ280ထဲမှာမြန်မာ25ဦးလည်းပါဝင်နေပေါ့အစုစုပေါင်းအလုံး280ဒီနေ့မှာဆိုရှင်ပထမအတုပ်အင်းနဲ့မြန်မာနိုင်ငံကိုမလေးရှားနေကြောင်းစီးပြီးတင်နဲ့မနေ့9လကြီးဝင်းမှာစတင်ကြီးပြန်တန်းခဲ့ပါတယ
်ဒီစီစဉ်ရ9ရက်အတွင်းမှာလူရေ1000နီးပါးကိုပို့ပေးမယ်လို့လည်းဆိုပါတယ
်လူအလုံးစုစုပေါင်း560ကိုကျွန်တော်တို့ဒီအလုံးနိုင်ငံအစိုးရအင်းကြီးနိုင်ငံကတရက်နေ့ကနေပေါ့9ရက်နေ့အပြင်ကျွန်တော်တို့အပြီးပို့မှာပါကျွန်တော်တို့ PPE ဆိုရင်တော့9ရက်နေ့မှာအမြင်ပေါ်လीကျွန်တော်တို့ပို့မှာနေရင်3ကြီးလို့ကြားပြရပါတယ
်မလေးရှားရောက်မြန်မာလူမှုကူညီရေးအသင်းနဲ့ပရဟိတအဖွဲ့တွေကတော့ထိမ့်သိရေးစခန်းလေးတွေကမြန်မာတွေကိုအဝတ်အစားနဲ့ဖုံးကပ်စတဲ့အကူအညီတွေကိုပေးနေကြပါတယ်ကမ္ဘာ့ကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှိုက်နေတဲ့မလေးရှားနိုင်ငံမှာကတ်ရောဂါကာလကတ်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လဲနေရာပြောင်းဖို့စည်ရင်းပေးသွင်းထားတဲ့တရားမဝင်အလုတ်သမားတပေါင်းကျော်ရှိနေပါတယ်နေရာပြောင်းဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားထိုင်းနယ်ဆက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ခိုးကူးသမားတွေရဲ့တားကောင်တွေဖြစ်လဲဆက်ရောက်သွားကြရတာပါကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ခဲ့တာကတော့18ဦးထိရှိသွားပြီဖြစ်ပါတယ်။ကျမမအေးမှသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
။ကျမစုမမရှင်တော်ရရှင်တွေကိုတင်ဆက်ပေးမယ်ဒီသတင်းမှရဲ့မြမရေးဆွေးနွေးကစီစဉ်မှာတော့မြန်မာနိုင်ငံတွင်းမှာကမ္ဘာ့ကယောဂါကိုဗစ် -19 ကူးစက်မှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်းမှာကိုဗစ်ရောဂါလက္ခဏာရှိတဲ့သူတွေ เนื่องจากลูกชายเนี่ยฉีดยาเสกุตามุขยุนิจาร์เองเสียงน้าเวเนทุกข์เสียวินจีเสียวินตุนาพิเรอุสาวกุตาเป็นนี่เลยอาการเนี่ยคุณแม่ที่ฟีบคลินิกเสกันนี่เองเข้ามือแล้วเสียงน้าเวเนเสียงปัญญาเสียงเสียวินนี่กูนี่เยาว์ลูกนี่เลยเช่นนี้และสิ่งที่ทำมาคุณพี่จังเป็นส่งดูจะทำจอเนี่ยกูจะดูงาทำจอแล้วในทำมา ลูรูทูดรีทายาเมจามาเอซายาสังยันสังยันเฉดีเจ้าปีดูลูรูตีเจเนเฉดีกูคุมยูนิตี้ฟีบาคลินิกข้ามเอชานากูเซกันยายังงงกุญยาเย่ดาวิงกันดาวดาจอมิทงกูจะมาสมองาสะตัวมีเนียนทารานาเซมาเชน โอเคมิงลาบาเชน อากูเสียรู้ดีคอมมูนิตี้ฟีบาคลินิกเสียงนี่กูยังคงได้ยินเรื่องมาเพิ่มหาอากูสูรุ่งเช่นนั่นเสียจอดาบีบ่เนาะส่วนข้าจารอโควิด-19ที่สแกนเวทบ่เนาะดูดีอาจจะพิจารณาเชื่อมาส่วนที่อาการเมื่อเช้าอากูเสียงอาเซียนเวียนมาหรือส่วนตัวเลี้ยวมาแต่ลูนารีเล่ตามยาลาเล่ปีเดียข้าจารอดีเสกุยาเล่ขามาเล่นายเสกคอมมูริพิจารณาอาการเมื่อเช้าอากูเสียงนี่เล่ลักษณะเช่นนี้เพื่อนในทารีนี่ทารีนั่นลูรุโกที่กาบ่เนาะลูกสาวเป็นนายนี่เล่เช่นนี่ เนี่ยเช่นแบบนี้ว่าเสียหายอ๋อเดี๋ยวเราหน่อยเดี๋ยวเราจะมาดูว่าเออเดี๋ยวเราเลือกที่กูว่าเนาะสักแค่วิมานสักแค่วิมานแต่เราหน้าจ้าเนี่ยดูอย่างยันยาละแฟนสุวิมานตัวดูอย่างเซ็กเนี่ยบ่เนาะเอวมันเซ็กต้องเสียเราไปชีเลยตัวเซ็กวิมานส่วนตัวยันเวเตียวันยันช่วยเรื่องส่วนเนี่ยวันยันเราชีเลยบ่เนาะอยากกันเนี่ยชีเลยกูส่วนหน้าจ้าเนี่ยดูทาวเนาะเอามาแฟนสุวิเนี่ยมาดูว่าแฟนสุวิมานจะหน้าจ้าเนี่ยยาดอกบีโควิดลักษณะเนี่
ခဏာတွေစစ်လိုက်အဲ့လိုလူနာတွေကတော်တော်များများပေါ်သတိပေးကြတယ်ပြီးတော့ကျွန်တော်တို့အဲ့မှာလာပြတူကြရဲ့ first rate တော့ကျွန်တော်စေးပေးတယ်အင်ဂျင်လို့တဲ့ second rate မှာကျတော့အဲ့ဒီလူနာတွေကျွန်တော်တို့နောက်ဆုံး test စစ်နိုင်ရေးအတွက်ကိုကျွန်တော်ကြိုးပမ်းတယ်ပေါ့နော်အခုကတက်ဆက်ကဲစင်တာနဲ့ကျွန်တော်တို့ဒီ fever clinic ရှိတဲ့မြို့နယ်ငါးမြို့နယ်ကိုတက်ရှိ AR တက်ဆက်ကဲစင်တာမှာကျွန်တော်ချိတ်ဆက်ပြီးတော့တရက်ကိုအကြောင်းနဲ့ဆယ်နဲ့ပို့ဆောင်တာလေတက်ဆက်ကဲမရှိတဲ့ချိတ်ဆက်ထားတဲ့မထားတဲ့မြို့နယ်တွေကျွန်တော်တို့ကဟို register လုပ်ပြီးတော့အဲ့မှာကျွန်တော်တက်ဆက်ကဲစင်တာနေပို့ရဲ QR code ကိုရှင်းတဲ့အချိန်ကိုတော့ပြီးစစ်ဆေးမှုခံယူရမယ်ပေါ့နော်အဲ့ဒါတခုပြန်တဲ့ချို emergency ဆိုချက်ချင်းစီအောင်လုပ်တာရှိရေပေါ့နော်ကိုဗစ်နဲ့မတူတဲ့လူများကြာကျွန်တော်စိတ်ပြေတဲ့ agent တွေအိမ်မှာဖောက်ကြည့်နေပေါ့နော်အဲကိုဗစ်လက္ခဏာနဲ့တူရဲဆိုကျွန်တော် swab test နိုင်ရီတော့ကိုကြိုးပမ်းနေပေါ့နော်အနောက်တောက်တဲ့လူတွေကြာတော့လည်းမျိုးနယ်အစီအစဉ်နဲ့အနောက်ကျောက်စင်တာမှာကျွန်တော်ထားပေးတယ်ပေါ့နော်ကျွန်တော်မျိုးနယ်ငါးမျိုးနယ်မှာရှိတဲ့လူအဲဒီဒေထိုင်တဲ့လူတွေကြာတော့ကျွန်တော် fever clinic က register လုပ်နောက်ရက်ကကျွန်တော်ဆက်လို့ရအောင်ပေါ့နော်အဲ့လိုတွေကျွန်တော်တို့ဆောက်ရွက်ထားတယ်ပြီးတော့ရေးဝ emergency ရှင်နေမျိုးပေါ့နော်ဥပမာအဲဒီ oxygen ကျတယ်ခဏမောတယ်အဲ့လိုလူနာရီဆိုကျွန်တော်တို့ကချက်ချင်းဒီကိုကျင်းလွယ်ပြောင်းပြီးပို့ဆောင်ပေးရပါတော့။အဲ့မှာကျွန်တော် Agilean ကစတမ်းမှရှိတယ်။ကျွန်တော်တို့ဒီ Agilean တော်တော်များများပြည်နယ်မှာစတမ်းမှရထားတယ်။အဲ့ဒီ Fever Clinic ကလည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ဖေးရုံကိုကျင်းလွယ်ပြောင်းပို့ဆောင်ပေးရပါတော့။အဲ့လိုလေးလက်ရှိတော့ကျွန်တော်တို့အောက်ရနေပါတယ်။ဒီ Second Wave မှာဆိုရင်တော်တော်များများဒါကြက်လူနာရဲ့သုံးပုံနှစ်ပုံကလည်းဒါတော့ COVID လက္ခဏာလူနာတွေတော်တော်များများမှရှိနေကြတယ်ပေါ့နော်။စစ်လိုက်နေတော်တော်များများကလည်း positive တွေတွေ့လာကြတယ်ပေါ့နော်။ဟုတ်ကဲ့
ဟုတ်ကဲ့အခုလိုမျိုးလူနာတွေတော်တော်လေးများလာတဲ့အနေအထားမှာပေါ့နော်ဆရာတို့ဒီ fever clinic တွေမှာရှိရဲစေတနာဝင်တဲ့အခမဲ့ပေါ့နော်ဒီကျန်းမာရေးကုသဆောင်ရှောက်မှုပေးနေတဲ့ဆရာဝန်တွေဆေးပညာရှင်တွေနောက်ပြီးတဲ့ခါကျတော့ဒီစေတနာဝင်တန်းတွေပေါ့နော်အဲ့လိုအားတို့ခုနပြောလို့ဆရာဝန်တွေရဲ့ပေးနိုင်တဲ့အချိန်အားဖြင့်ဆေးကုသမှုဆောင်ရှောက်မှုလုပ်ပေးရတဲ့ခါမှာဘယ်လိုမျိုးစိန်ခေါ်မှုတွေပေါ့နော်လိုအားအခက်အခဲတွေရှိပါလဲလို့ဟုတ
်အဲကျွန်တော်တို့ဒီ second wave မှာဆိုရင်ကျွန်တော်တို့ကလူအများများလာတဲ့အပေါ်မှာကျွန်တော်ကစီကံဖွင့်ချင်ဖွင့်ချက်ပေါ့နော်နေ့ရက်ကိုကျွန်တော်တက်မှတ်ရတဲ့ကျွန်တော်တိုးထားတယ်ခါတိုင်းဆိုရင်ကျွန်တော်ဒီဘက်ကို3ရက်ဖွင့်တယ်ဆိုရင် second week မှာလူနာများလာတဲ့ပုံမှာဒီဘက်မှာ5ရက်အနည်းဆုံးဖွင့်တာရှိတယ်ဒီဘက်လုံးဖွင့်လိုက်တာရှိတယ်ကျုပ်ကလည်းနေ့ဆိုရင်ပေါ့နော်အဲပြီးတော့အချိန်လေးနဲ့တိုးထားတယ်ပေါ့နော်အချိန်လေးအရင်တော့ကို61ကို60စက်ဆန်ထားတယ်ရှိတယ်အဲ့မှာဆိုကျွန်တော်တို့ကဒီလူနာအရင်ငားတဲ့ပုံမှာကျွန်တော်တို့ကဘလို့ဖြစ်တယ်ဆိုတော့ဆရာဝန်အင်အားနဲ့တိုးပြီးလိုအပ်လာတယ်ပေါ့နော်ပြီးတော့ကျွန်တော်က9နိုင်နဲ့12နိုင်နဲ့တက်မှတ်တယ်ဒါပေမဲ့လူနာအရင်ငားတဲ့ပုံမှာကျွန်တော်12နိုင်မပြီးချုပ်ရက်တွေတော့9နိုင်တိုးသွားရက်တွေလည်းရှိတယ်အဲကြောင့်ကျွန်တော်တို့ကဆောင်ရင်ရောတရားသူနာကြီးတရားဗိုလ်လန်ဒီယာ၂ယောက်အခုပင်တပယ်ပေါ့နော်ဆရာဝန်၂ယောက်သူနာကြီး၂ယောက်ဗိုလ်လန်ဒီယာ၄ယောက်လောက်ဒီကျွန်တော်တိုးချဲ့ပြီးတော့ဆရာကလေးတခုချင်းစီမှာတိုးချဲ့ထားတယ်ပေါ့နော်။ဒါဆိုလူနာအရင်လာပြတဲ့လူနာအရင်ကကျွန်တော်လာကြတဲ့လူနာတွေကိုကျွန်တော်ကပြန်မလုပ်ဘူးချက်ချင်းတိုကင်ဘလောင်းနဲ့ပိတ်ဖြတ်လိုက်တဲ့အစီအစဉ်တော့ကျွန်တော်မလုပ်ထားဘူးပေါ့နော်။အဲဒီလူတွေကိုကျွန်တော်တို့စင်ပြအောင်ကျွန်တော်တိရှိပေးတယ်ပေါ့နော်။အဲတချို့ရက်တွေဆိုရင်တော့ဆောင်ရမလာနိုင်ဘူးဆိုရင်သူနာဖြတ်လိုက်ရတဲ့ရက်တွေတော့ရှိတယ်ပေါ့နော်။အဲ့ဒါအများနဲ့တော့မဟုတ်ပါဘူးတချို့တလီပေါ့နော်ရက်တွေမှာတော့အလိုတော့ဖြတ်ချတာတော့ရှိတယ်။အများသောအားဖြင့်ကျွန်တော်တို့အစီအစဉ်အောင်လူနာလာတဲ့လူနာတိုင်းကိုကျွန်တော်တို့အကူလုံးကြည့်လို့ရအောင်ပေါ့နော်။ဆရာဝန်အင်အားတို့ပေါ့တူမာပြူအင်အားဟိုလန်ဒီအင်အားတို့ချက်ပြီးကျွန်တော်တို့အကူအညီတောင်းတယ်။ဒါလည်းကူညီပေးပါတယ်။ဒီကျွန်တော်တို့များဆရာဝန်တွေကလည်းဒီစက်ကဝေးမှာတော့အားလုံးစီလုံးညီညွတ်စွာနဲ့လာရောက်ကူညီပြီးတော့ကံပိုးပေးရည်လည်းရှိပါတယ်ပေါ့နော်။အဲတော့စိန်ခေါ်မှုအပိုင်းကတော့ကျွန်တော်တို့အဒီကလူနာများတဲ့ပုံမှာကျွန်တော်တို့အဒီကမန်ပါဝါပေါ့နော်။ လိုအပ်တယ်နောက်တစ်ခါကျအလူရှင်အားနဲ့လိုအပ်တယ်ကျွန်တော်ကဒီအလူရှင်အားနဲ့ရက်တည်နေအဖေပါကင်းနေရတော်တော်များများအကုန်လုံးပါဘောနော်လူရှင်အားရက်တည်အလူရှင်တွေရတဲ့ကျွန်တော်ဒိုနာဒိုနေးရှင်းပတ်စ်မန်နီပေါ့နော်အဲအလူငွေနဲ့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ဒီပစ္စည်းတွေဝယ်ရတယ် PP အသုံးဆောင်ကာကွယ်ရေးအသုံးဆောင်စေဝါတွေဘလို့ရနေရတယ်ကျွန်တော်တို့အဲပုဒ်သက်စီပုဒ်သက်စီကိုဖျားဖို့အတွက်စီရီတွေပေါ့နော်အဲအစားရှိတဲ့ပစ္စည်းတွေလည်းပစ္စည်းကျွန်တော်တို့အလူရှင်အားနဲ့ကျွန်တော်တို့ကရက်တည်နေရတယ်အလူရှင်အားလည်းကျွန်တော်တို့ကလည်းအဲဒီကစင်ကုန်မှုမှာကျွန်တော်အရင်ကြီးရလိုအပ်ချက်တွေရှိကြပါဘောနော်အလူရှင်နေရတဲ့ပတ်စံကျွန်တော်အခုချိန်ထိဟိုဒီ first week ကလေးပေါ့နော်ကျွန်တော်အေပယ်တရနေရနဲ့စပြီးတော့ပြရွေးနဲ့စပြီးတော့ဒီစားထောင်တွေကကျွန်တော်အခုချိန်ထိပေါ့နော်အလူရှင်အားနဲ့ရက်တည်ပြီးတော့လက်ပတ်နေပါတယ်ပေါ့နော်အဲဖြစ်နိုင်အောင်အလူရှင်တွေကိုလည်းဝိုင်းဝန်းကူညီတက်ဖို့ပြီးလို့မြင်တာလည်းခံပါတယ်အခုလိုကူညီပေးတဲ့အတွက်လည်းအလူရှင်တွေကိုလည်းကျေးဇူးထူးတင်ရပါတော့ဘောနော်ကျွန်တော်အနေနဲ့ဟုတ်
အဲ့တော့လူနာတွေကတအားများပါတယ်။များလာပြီးတော့ဒီဆေးရုံစေကံလာပြတဲ့အခါမှာလည်းသူတို့အတွက်အနေရရှိနိုင်တဲ့အနေအထားမျိုးတွေလည်းရှိတော့တကယ်လို့ဒီအထာနာကူလူနာဆေးကံနေရှိကိုမလာခင်မှာချိုပြီးတော့ဆရာတို့ကိုဒီဆွေးနွေးဖို့ပေါ့နော်ဒီတယ်လီဖုန်းနဲ့ဆွေးနွေးတာမျိုးချိုပြီးတော့အကြံဉာဏ်တောင်းတာမျိုးတွေလုပ်ဖို့လည်းဆရာတို့အရင်ဆုံးကမေတ္တာရခံခဲ့တာရှိတယ်ဆိုတော့အဓိကကဒီလိုမျိုးဆွေးနွေးမှုတွေပေါ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကောင်ဆယ်လင်းလုပ်တဲ့ဟာမျိုးတွေချိုတင်ဆွေးနွေးမှုဟာတွေကိုရောဆရာတို့ဖြားနာကူဆေးကံနေလေဒီမြန်မာနိုင်ငံဆရာဝန်သေးတဲ့ပူပေါင်းဆောင်ရွက်နေတဲ့အနေအထားလည်းသိရတော့လူနာတွေမလာခင်မှာသူတို့အကြံပေးမှုခံနိုင်အောင်ဘယ်လိုများဆရာတို့ဆောင်ရွက်ပေးလဲလူနာတွေရောဘယ်လိုများအကြံပေးချင်တာရှိပါလိမ့်ရှင
်ဟုတ်အဲကျွန်တော်တို့ဒီဖီဘာကွင်းနဲ့လက်ရှိဆိုရင်ကျွန်တော်25မြို့နယ်တိုးချဲ့တာလေအဲမှာ community ဖီဘာကွင်းနဲ့ရကုန်တော့ပေးချင်ပါလေကျွန်တော်တို့ကတောင်းငန်းဆောင်ဝင်တဲ့ဖုန်းတွေကိုကျွန်တော်တို့ထည့်ပေးထားတယ်ပေါ့နော်အဓိကပြည်သူလူထုတွေကကျွန်တော်သိချင်တယ်စုံစမ်းချင်တယ်မေးမြန်းချင်တယ်ပေါ့တကူယောဂနဲ့ပတ်သက်ပြီးသိချင်တယ်ဆိုရင်ဆက်တော်လို့ရအောင်ချက်ပေါ့နော်ဆယ်ရီနဲ့လူနာအရင်ဆက်လာတယ်တော်တော်များများဆက်တယ်အဲဒီဖြေလို့မရတဲ့အတိုင်းသားဒီရောက်လာတော့ဘာလို့လူနာကြည့်ရမလားဖုန်းဖြစ်အောင်လားအဲ့လိုအခြေအနေဖြစ်တော့ကျွန်တော်တို့ဟိုက်ကာပေါ့နော်ဟိုက်ကာဒီကောစင်တာအနေနဲ့ကူညီပေးတယ်မြန်မာနိုင်ငံဆောင်များပြန်လည်းကူညီပေးတယ်ပေါ့နော်2019ပေါ့နော်ဒီကောစင်တာကိုဗစ်ကောစင်တာကလည်းကူညီပေးတယ်ပေါ့နော်နောက်ဆုံး effective ပေါ့နော်ကျွန်တော် C3 လုံးပေါ့နော် CCC ပေါ့နော် Community Covid Call Center ပေါ့နော်ဒီ3လုံးအနေနဲ့လည်းကျွန်တော်တို့ကူညီတပ်ဖို့ပေးတယ်ပေါ့နော်အဲ့ဒါကိုကျွန်တော်လက်ရှိကောစင်တာကြီးကိုပေါင်းလိုက်မယ်ဆိုရင် 2019 Call Center ရဲ့ဒီဟိုက်ကာရဲ့ MMA Call Center ရဲ့ဒီတော့ကောဆက်တာရေပေါ့နော်အလုံးလုံးစေတော့၄ခုကောဆက်တာနေလဲကျွန်တော်တို့အကူညီတန်ဖိုးပေးတယ်အခုချိန်မှာကျွန်တော်တို့ကဒီ second wave မှာလူနေအရန်လာတယ်လူနာအရန်နဲ့အလုပ်တွေရှုပ်တော့ကျွန်တော်ဖုန်းနဲ့ဆက်ပြောလို့အဆင်မပြေတဲ့အပိုင်းတွေရှိတော့ကျွန်တော်ဒီကောဆက်တာတွေကဒီကဆင်းပေါ့နော်အလုပ်တွေဝင်ရောက်ကူညီပေးတော့လဲကျွန်တော်ဘက်ကလည်းအရန်သူကျေးဇူးတင်တယ်နောက်လဲအကူညီတန်ဖိုးပေးတော့လဲကျွန်တော်ဘက်ကလည်းမိသားစုခံတယ်ဒီလူလူလူအနေနဲ့လည်းတခုခုပြီးချင်တာမပြီးချင်တာဆုံးဖဲနေတာရှိတယ်ကောဆက်တာကိုဆက်သွယ်ဆုံးဖဲပါကောဆက်တာနေတယ်ဒီလူလူဆင်းကြပြီးဖြေချပေးမှာပါပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒီစေနာဝင်နေဆရာဝင်နေအနေနဲ့လည်းအင်တိုင်းအားလိုက်ပေါ့နော်ဆရာလူဝင်ရောစိတ်ဓာတ်အင်အားရောအကုန်လုံးအပြည့်လုပ်နေကြတယ်အဲ့ဒီအချိန်မှာတက်ဆိုင်တဲ့ဒီကျန်းမာရေးဝန်ကြီးဌာနဘက်ကရောနောက်ပြီးတော့ဒီရက်ွက်မျိုးနယ်တွေမှာရှိတဲ့တက်ဆိုင်တဲ့အုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေအပိုင်းကရောဆရာတို့ဘာတွေများဝိုင်းမိကူညီပံ့ပိုးပေးဖို့လိုမလဲပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တို့ဒီလူလူရှိလူဌာနကူစီကံပေါ့နော်တခုကျွန်တော်ဖွင့်ဖို့အတွက်ကိုကျွန်တော်တို့ကစက်မကြီးပေါ့နော်ဝင်ကြီးရတယ်ပြင်ချမှတ်ထားတဲ့အတိုင်းကျွန်တော်ဆောင်ရွက်တယ်ဆောင်ရွက်ပြီးတော့စစ်စစ်ပြီးတော့ဖွင့်တယ်ပေါ့နော်အဓိကကျွန်တော်တို့နောက်ပိုင်းကြရင်လို့လည်းစက်မကြီးပေါ့နော်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်တို့ကမြို့နယ်ဆောင်ဝင်ကြီးနဲ့ပဲကျွန်တော်ပိုင်နေဆွေးနွေးပြီးနှိမ့်လိုက်ပြီးပဲလုပ်ရတယ်ပေါ့နော်လုပ်ရတယ်ပြီးတော့ဒီအလူရှင်အားတွေနဲ့ပဲကျွန်တော်ရက်တည်လာတယ်ပေါ့နော်သူတို့ကိုယ်စားလှယ်ရလည်းအထက်ကန်တာလည်းအရင်ကြီးကြီးဒီကနေ့တခုမြို့နယ်အဆင့်အနေနဲ့ပေါ့နော်တွားဖို့လည်းသူတို့ကိုယ်စားလှယ်အားလည်းအရင်လိုအပ်တယ်ပေါ့နော်ကျွန်တော်ဘက်ကနေဟုတ်အဲ့ဒါကျွန်တော်နောက်ပိုင်းမျိုးနဲ့အဆင်နဲ့ပဲကျွန်တော်ဟိုလဲပတ်သွားတာပေါ့နော်ဟုတ်ကဲ့
အဲ့တော့အခုနောက်ဆုံးအနေနဲ့မေးချင်တဲ့ဟာကတော့မြန်မာနိုင်ငံမှာ COVID-19 ရောဂါစပြီးတော့ဖြစ်ခဲ့တဲ့ပထမလှိုင်းတော့ဆိုရင်တော့ကူးစက်မှုကလည်းနည်းတယ်လူသေဆုံးမှုကလည်းတိတ်ပြီးတော့မရှိခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့လူထုဘက်ကလည်းစိုးရိမ်ပူပန်မှုကအတိုက်အတာတစ်ခုထိစိတ်သက်သာရရခဲ့တဲ့အနေအထားဖြစ်ခဲ့တယ်အခုဒုတိယလှိုင်းဖြစ်လာတဲ့အခါမှာတော့ကူးစက်သူကလည်း9000ကျော်ထိဖြစ်လာတယ်တေဆုံးသူကလည်း1200ကျော်လောက်ထိအခုဆိုလို့ရှိရင်နောက်ဆုံးစီးရင်ရသိရပြီဆိုတဲ့အခါကျတော့ဒီလိုအနေထားမျိုးမှာဒီဆရာတို့ဒီဆရာဝန်တယောက်အနေနဲ့လူတို့ကိုအဓိကပါများကျန်းမာရေးသတင်းစကားပညာပေးစကားပေါ့နော်သတိပေးစကားပြောချင်တာရှိပါလေလို့ဟုတ
်ဟုတ်ကျွန်တော်ပြောချင်တာအဓိကဒီကာကွယ်ရေးနဲ့ကုသရေးပေါ့နော်အဲ့နှစ်ခုပြောချင်ပါလေတိုင်းပြည်ရဲ့ဒီမှာဒီကအဲ့နှစ်ချက်ကအရင်လိုအပ်တဲ့ပြည်သူလူထုတွေရောဆရာဝန်တွေတကောပေါ့နော်အဲဒီကပြည်သူလူထုတွေကအခုချိန်ကြီးပေါ့နော်ကာကွယ်ရေးအပိုင်းမှာပေါ့နော်အခုချိန်ကြီးကျွန်တော်တွေ့နေစီကန်းအခုချိန်ကြီးတခြားလေးမလိုက်နာလာရည်တွေ့နေတယ်အမတ်စ်မတက်ဘူးလဲမှာတော်တော်ပဲမက်ဆီချတာတယ်အဲ့လိုတွေတွေ့နေရတော့တကယ်နဲ့ကာကွယ်ရေးအရေးကြီးကြီးတယ်ကာကွယ်နိုင်မှမိမိကိုကာကွယ်နိုင်မှတခြားလူမကူနိုင်မှတခြားလူမကူနိုင်မှဒီတိုင်းပြည်ကိုကာကွယ်နိုင်မှာပေါ့နော်အဲ့လိုတခုနဲ့တခုနဲ့လိမ့်ရှိတယ်အဲ့လိမ့်ကိုအဲ့ပြတ်လို့မရဘူးအဓိကကိုကိုကိုအိမ်လုံးကာကွယ်ရမယ်ကိုကိုကာကွယ်ဖို့တော့ခုနအတက်နိုင်ဆုံးဖြစ်နိုင်အိမ်အိမ်ပြန်လို့အဲ့မှာအပြင်ထွက်ပါခုနအတက်နိုင်ဆုံးအိမ်မှာပဲနေပေးပါတခုပေါ့နော်ခရီးပြင်ထွက်မယ်ဆိုရင်ကျွန်တော်ဒီကျန်းမာရေးဝန်ကြီးခန္ဓာရဲ့ချမှတ်ထားတဲ့စီးမီးစီးကန်တွေတခြားလေးချမှတ်ထားပြီးတယ်ကျန်းမာရေးဝန်ကြီးခန္ဓာလည်းအဲ့တော့ဒီကြားကောင်းဆုံးနဲ့ပြင်ဆင်ပြီးတော့ချမှတ်ထားတယ်။စီးနေစီးကန်းတွေကိုဖြစ်နေတဲ့အတိုင်းလိုက်နာပေးပါပေါ့နော်။ဒီ mass step ပါ၊ network ခဏခဏဆေးပါတကယ်တော့ဟိုကျွန်တော်လမ်းမှာပဲခဏခဏတစ်ချိန်ဖွင့်လာတယ်။အရင်တစ်ချိန်ဟိုဖွင့်လာမှတကယ်တော့အသိပေးတာ ပြီးတော့ဆောင်းမိုးတွေလည်းချရတာလည်းကပ်ပြတယ်ဟိုဒီဒီနိုင်နေတဲ့ထုတ်ပေးထားတယ်အဲ့ဒါတွေကိုတခြားလေးဖက်ပေးပါဒီနိုင်လာပေးပါပေါ့နော်အဓိကကာကွယ်ရေးကအရင်ရည်ကြီးတယ်ဒီလူတွေ message ပေးနေတာကာကွယ်ရေးကိုအဓိကနိုင်အောင်ပေါ့နော်ပုံပုံကိုအရင်ဆုံးကာကွယ်ပေးပါကျွန်တော်အေး second wave မတိုင်ခင်ကလေးပဲကျွန်တော်တခြားတခြားပေးလိုက်နေတယ်နောက်တစ်ခါကုသရေးပေါ့နော်ကုသရေးကကျွန်တော်တို့ကဒီ sourcing ဆိုတာပြည်သူတွေဘက်ကလည်းကုသရေးအပိုင်းမှာ sourcing လင်ငယ်ဆိုတာကုသမှုခံယူလို့အပ်တယ်။ channel တွေဘက်ကလည်း sourcing ဆိုတာကုသမှုကျွန်တော်ဘက်ကပြည်သူတွေဘက်ကတက်လာတဲ့ message တွေ information တက်လာကျွန်တော်ဒူနာရောက်လာချက်ချင်းစစ်မယ်ချက်ချင်းကုတယ်ပေါ့နော်။အဲကျွန်တော်ဘက်ကလည်းလုပ်ပေးနိုင်တာပေါ့နော်အတိုင်းဒါ။ဒူနာရဲ့ဘက်ကလည်း sourcing ဆိုတာကုသမှုခံယူရည်ကြီးတယ်။ကျွန်မအမေကအသက်ကြီးပြီဆေးရုံသွားရင်တော့အဆင်ပြေပါမလား။အိမ်မှာနည်းနည်းနေကြည့်လို့မရဘူးလား။ oxygen ပေးပြီးနေကြည့်အောင်မယ်။အဲလိုတွေ message တွေ complaint တွေတက်လာတယ်။တကယ်တော့အဲ့ဒါတကယ်တော့အနေရရှိရယ်ခုနကပြောလို့မောတာပဲဖြစ်ဖြစ်အဆုံးတရားပေါ့လို့ဟိုကနေမကောင်းတာပဲဖြစ်ဖြစ်ချောင်းဆုံးနာစီတာပဲဖြစ်ဖြစ်ကျွန်တော်တို့စဖြစ်ကြတာနဲ့ကျွန်တော်တို့ဖုန်းနံပါတ်တွေပေးထားတယ်ကောဆန်တာဖုန်းနံပါတ်တွေကောဆန်တာပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖုန်းကြည့်ပြီးချက်ချက်ဆက်ပြီးအကြောင်းကြားပါလူတွေကဂိုင်းလိုင်းတွေချပေးမယ်ကျွန်တော်တို့ဆိုရင်ကျွန်တော်လိုအပ်တာလေးမန်နေဂျ်လုပ်ပေးမယ်လိုအပ်တဲ့အပိုင်းလေးကိုကျွန်တော်ဖြည့်ချပေးမယ်ပေါ့နော်ဖုန်းတကောမရရင်တော့တကောခေါ်လို့ရနံပါတ်တွေအများကြီးချပေးတာကောဆန်တာကအများကြီးဖွင့်ပေးထားတယ်ဘာပဲဖြစ်ဖြစ်တကူတစုံတရာဖြစ်တာနဲ့ကောဆန်တာပဲဖြစ်ဖြစ်ကျွန်တော်ဖုန်းပဲဖြစ်ဖြစ်ကျွန်တော်ဖုန်းမအရင်ကောဆန်တာဆက်ကောဆန်တာဖုန်းတလုံးမှနောက်တလုံးဆက်အများကြီးချတာနံပါတ်တွေချပေးထားတယ်အဲ့ဒီနံပါတ်တွေကိုဆက်ပြီးတော့အခုနကပြောလို့ကုသမှုခံယူဖို့အတွက်အကြောင်းကြားပါပေါ့နော်အကြောင်းကြားပြီးတော့ကုသမှုဆောင်ပြီးတော့ခင်ပြီးပါပေါ့နော်အဲ့ဒါလေးတွေအရင်ရေးကြည့်တယ်အဲ့ဒါမှကျွန်တော်တို့ခုနပြောလို့ကုသမှုရောမယ်တိစုံမှုရောမယ်ခုနနောက်ပိုင်းနောက်အစိုးဆုံးပြောမယ်ဆို COVID-19 ရောဂါလက္ခဏာကိုပေါ့နော်ဟိုကာကွယ်ရေးအရေးကြီးအဲ့ဒါကိုသိချနိုင်ရင် COVID လက္ခဏာကိုရောဂါလက္ခဏာကိုကျွန်တော်တို့ကပြောမယ်ဆိုရင်စိုးရိမ်တာမရှိကိုကိုမိမိကကာကွယ်မယ်ဆိုရင်ရောဂါပြန်ကူးမယ်ပေါ့နော်ကုသမှုရောပါမယ်တိစုံမှုရောပါမယ်ပေါ့နော်ဆောင်ပြီးကုသမှုခင်ပြီးမယ်ဆိုရင်လည်းသူများကိုလည်းကုသမှုလည်းကြောပါမယ်ပေါ့နော်အပိုင်းဖြစ်ဖြစ်တစ်ခုလုံးကိုသိချနိုင်တာဒီကိုကျွန်တော်ဘက်ကမေတ္တာရက်ခံပါတယ်ဟုတ
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဖြည့်ပေးရကျေးဇူးအများကြီးတင်ပါတယ်
မင်္ဂလာပါဦးစိတ်သူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020နိုဝင်ဘာ10ရက်ဘလို့ရွေးကောက်ပွဲမျိုးလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ရတရပတ်ပဲလိုပါတော့တယ်2008ဖွဲ့စည်းပုံအရသမရရွေးနိုင်အစိုးရဖွဲ့နိုင်မဲ့ပြည်တော်စုအစ်စ်လွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကိုရွေးကောက်ပွဲကျင်းပပေးမှဖြစ်ပြီး25ရာခိုင်နှုန်းကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံရမှာပါတမရကဝေဦးစည်းချုပ်က25ရာခိုင်နှုန်းသောပြည်တော်စုအစ်စ်ကိုယ်စားလှယ်တွေကိုခန့်အပ်တယ်ဆိုရမှာတမရကိုစားခန့်အပ်တဲ့သဘောလည်းမဟုတ်ပါဘူးအကြောင်းကတော့တမရတွေကအရာရှိအရာခံအချက်တပ်သားအားလုံးကိုယ်စားလှယ်85ရာခိုင်နှုန်းရွေးမဲ့ရွေးကောက်ပွဲမှာမဲပေးကြမှာဖြစ်လို့ပါပဲကိုယ်စားလှယ်85ရာခိုင်နှုန်းအတွက်ကျင်းပမဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ပါဝင်ရှင်ပြိုင်ကြပါလိမ့်မယ်အဲ့ဒီထဲမှာပြည်တော်စုတစ်ခုလုံးကိုစီယုံတဲ့ပါတီတွေတိုင်းသားပါတီတွေနဲ့တပ်မတော်ကပေါက်ဖွားလာစစ်ဘုချုပ်ဟောင်းတွေကဥဆောင်ပြီးလွတ်တော်ထဲမှာလဲတပ်မတော်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ခိုင်ပြိုးပါတီလဲပါဝင်ပါတယ်ဒီရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲသူတို့အနိုင်ရရင်ဘာတွေဆက်လုပ်ကြမလဲဘာတွေဆက်ဖြစ်ကြမလဲရွေးကောက်ပွဲကရောဘလို့အသွင်ဆောင်နေတယ်လဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
2020ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးလှလှသုံးသက်သူတွေနိုင်ငံရေးသမားတွေနဲ့သတင်းစာဆရာတွေသုံးသက်ထားတာတချို့ရှိပါတယ်။အဲ့ဒီတွေကတူညီတယ်လို့ဆိုနိုင်တဲ့သုံးသက်ချက်တစ်ခုကတော့ဒီရွေးကောက်ပွဲမှာအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအနိုင်ရမှာကတော့တည်ကြတယ်။တနည်းအားဖြင့်ရွေးကောက်ခံအမတ်90ရာခိုင်နှုန်းကျော်ကတော့ရမှာတည်ကြတယ်။ဒါပေမဲ့သမရရွေးချယ်ဖို့အစိုးရဖွဲ့ဖို့အထိအပြည့်အသက်အနိုင်ရဖို့ကတော့မပြောနိုင်သေးဘူးစောင့်ကြည့်ရအောင်မယ်ဆိုတာပဲဖြစ်ပါတယ်။တက်မတော်ရဲ့ကိုဘွားပါတီလို့ဆိုနိုင်တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ခုနှစ်တုန်းကထက်အမတ်လောင်းတွေပိုးပြီးရွေးချယ်ခံရမယ်လို့သုံးသပ်တာမျိုးကိုတော့မတွေ့ကြရပါဘူး။တကယ်လဲ2015တုန်းကပြည်ထောင်စုအဆင့်အတွက်မဲဆန္ဒနယ်မြေ460နေရာရွေးကောက်ပွဲလုပ်ရမှာပြည်ခိုင်ဖြိုးပါတီက42နေရာရာခိုင်နှုန်းအဖြစ်8ရာခိုင်နှုန်းကျော်လောက်ပဲအနိုင်ရခဲ့တာပါ။အခုရွေးကောက်ပွဲမှာတော့အဲ့ဒီလောက်နေရာရဖို့တော့ခက်ခဲမယ်လို့ယူဆသူတွေရှိနေပါတယ်။အကြောင်းကတော့ပြည်ခိုင်ဖြိုးကမဲရလေးရှိတဲ့တက်မတော်ရဲ့ကြိုတင်မဲရီကိစ္စကော်မရှင်ကကြက်ကြက်မမက်လှုပ်လာတာတက်မတော်သားတွေနဲ့မိသားစုဝင်တွေအတွက်တက်တွင်းမဲယုံတွေမထားတော့ဘဲတက်ပြင်ပါမှာမဲပေးစီတာ 2015ရုံးကဒီခိုင်ဖြိုးအမတ်လောင်းတွေနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာ NLD ဘက်ကအမတ်လောင်းတွေစနစ်တကျရွေးချယ်ရှင်ပြိုင်စေတာမဲဆွယ်စည်းရုံးရေးကိုအာသွန်ခွန်ဆိုင်လုပ်တာစတဲ့အချက်တွေကြောင့်ပါပဲဒါကြောင့်လာမယ့်ရွေးကောက်ပွဲမှာဖြစ်လာနိုင်ခြေနှစ်ခုကတော့2015ရုံးကလိုပဲ NLD အပြတ်အသတ်အနိုင်ရရင်ရအဲ့လိုမဟုတ်ခင်နိုင်တော့နိုင်မယ်ဒါပေမဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အမတ်အရေးအတွက်အထိအနိုင်မရတာမျိုးလည်းဖြစ်လာနိုင်ပါတယ်
။နောက်ရှိဖွဲ့စည်းပုံအရပြည်သူ့လွှတ်တော်အတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်အတွက်168နေရာအဲ့ဒီနေရာအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်မဲ့တပ်မတော်သားကိုယ်စားလှယ်166ယောက်ရှိမှဖြစ်ပါတယ်။2020ရွေးကောက်ပွဲအတွက်ပြည်သူ့လွှတ်တော်15နေရာအမျိုးသားလွှတ်တော်10နေရာစုစုပေါင်း23နေရာမကျင်းပနိုင်တဲ့အတွက်ပြည်တော်စုအစ်စ်လွှတ်တော်အတွက်ရွေးကောက်ပွဲကျင်းပမဲ့နေရာ495နေရာပဲရှိပါတော့တယ်။အဲ့ဒီရေအတွက်ဟာပြည်တော်စုလွှတ်တော်ရဲ့ရောက်ပြီးတပ်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းရင်642နေရာဖြစ်လာပါမယ်။ဒါကြောင့်လူမရွေးကောက်ပွဲမှာ NLD ဟာပြည်တော်စုအစ်စ်မှာအနည်းဆုံး322နေရာနိုင်မှာမှရာခိုင်နှုန်းအားဖြင့်68ရာခိုင်နှုန်းအထက်အနိုင်ရပါမှတပါတီတဲ့လွလွကျွကျွသမရတင်တိုင်းအစိုးရဖွဲ့နိုင်တဲ့အခြေအနေရောက်ပါလိမ့်မယ်တကယ်လို့ NLD အပြတ်သတ်မနိုင်ခဲ့ရင်တော့ဖြစ်ပေါ်လာနိုင်မယ့်အခြေအနေနှစ်ခုရှိနေပါတယ
်အဲ့ဒါကတော့ NLD ကတင်တဲ့သမရနဲ့ညွန်ပေါင်းအစိုးရဒါမှမဟုတ်တမတော်ကိုယ်စားလှယ်တွေကတင်တဲ့သမရနဲ့ညွန်ပေါင်းအစိုးရဆိုပြီးဖြစ်ပါတယ်2008ဖွဲ့စည်းပုံအရရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့အဲ့ဒီလွှတ်တော်နှစ်ခုအတွက်တက်ချုပ်ကရွေးချယ်ပေးလိုက်တဲ့တက်မတော်သားကိုယ်စားလှယ်အဖွဲ့စုစုပေါင်း3ဖွဲ့ဟာဒုသမရ3ယောက်ကိုရွေးချယ်ပေးကြရပါလိမ့်မယ်။တေချာတာကတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကတင်မဲ့ဒုသမရတွေဟာ NLD ကတင်တဲ့ဒါမှမဟုတ် NLD ကသဘောတူတဲ့ဒုသမရတွေဖြစ်လာကြပါလိမ့်မယ်။တက်မတော်ကိုယ်စားလှယ်တွေကလည်းဒုသမရတယောက်တင်မှာဖြစ်ပြီးလက်ရှိတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်လည်းဖြစ်နိုင်ပါတယ်။ပြီးရင်ကိုယ်စားလှယ်အားလုံးစုပေါင်းပြီးတက်မတော်တယောက်ကိုလျှို့ဝှက်စနစ်နဲ့မဲပေးကြပါလိမ့်မယ်။တော်တော်ပြောရရင်တိုင်းပြည်ကိုဒီမိုကရေစီဖေဗရယ်ပြည်ထောင်စုဖော်ဆောင်မယ်။တက်မတော်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံကိုပြင်မယ်ဆိုတာပါပဲ။တမရော်ဘက်ကတင်တဲ့တမရနဲ့အစိုးရအဖွဲ့တက်လာရင်တော့အရေးခက်ပုံစံစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲတိုင်းပြည်အာဏာတရားရာခိုင်နှုန်းအပြည့်အဝရသွားတဲ့ပုံစံမြင်ရမှာဖြစ်ပြီးအဲ့ဒီအခြေအနေကိုဆက်ထိန်သိမ်းဖို့လိုအပ်သမျှလုပ်ကင်သွားမယ်သဘောရှိနေပါတယ
်။ပြင်မကြသေးရင်တော့တမရော်ကာကွယ်ရေးဦးစီးချုပ်ကသူ့အနေနဲ့ပြည်နယ်ဒီမှာဝန်ကြီးချုပ်ကိုပြည်နယ်လွှတ်တော်ကရွေးချယ်ပေးဖို့ပုံမှန်161ကိုပြင်ဖို့ဆန္ဒရှိတယ်လွတ်တော်ထဲမှာအားလုံးစုံစုံညီညီကိုစားပြုနိုင်မှုလက်ရှိကျင့်သုံးနေတဲ့မဲဆန္ဒနယ်မြေတစ်ခုမှာမဲအများဆုံးရသူအနိုင်ရတဲ့ FPTB စနစ်အစား PR လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကျင့်သုံးမှုဆန္ဒရှိတယ်လို့ထုတ်ပြောထားပြီးတကယ်လို့သူသဘာဝဖြစ်လာရင်အဲ့ဒါတွေအကောင့်ထဲပေါ်လာမှာသိကြပါတယ်အဲ့ဒါကိုအသေးပြဖွင့်ဆိုရရင်ပြည်သူတွေတိုက်ရိုက်ရွေးချယ်တင်မြှောက်တဲ့အမတ်အရေးအတွက်ကိုနည်းနိုင်သမျှနည်းအောင်လျှော့ချပြီးလွတ်တော်ထဲမှာရွေးကောက်ခံတွေသမရရွေးနိုင်အစိုးရဖွဲ့နိုင်ခြင်းနည်းတဲ့နည်းသွားအောင်အကောင့်ထဲပုံမဲ့သဘောလဲဖြစ်ပါတယ်။ဒါမျိုးအိန္ဒိယထိုင်းနိုင်ငံမှာအာဏာသိမ်းစစ်တပ်ကဖွဲ့စည်းပုံအစ်တစ်ခုရေးဆွဲအကောင့်ထဲပေါ်ခဲ့ပြီးခုဆိုပြည်သူတရက်လုံးပြန်ပြီးဆန့်ကျင်တဲ့အခြေအနေတောင်ရောက်နေပါပြီ။အားလုံးကိုခြုံငုံသုံးသပ်ရရင်လာမယ့်2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲဆိုတာတပ်မတော်ကိုနိုင်ငံရေးမှာပါဝင်မှုရုပ်သိမ်းပြီးမူလ professional တက်မတော်အဖြစ်ပြောင်းလဲလိုတဲ့အုပ်စုနဲ့စစ်ဘုတ်ရုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အရေးခက်ဟောင်းကလို့တရားရဂိုင်တို့အလုံးစုံအာဏာပြန်ရအောင်အားပြန်ရတဲ့ပွဲအဖြစ်ရှုမြင်နိုင်ပြီးတိုင်းသားပါတီတွေကတော့ဇပ်ပုဇက်ရနေရာကပဲပါဝင်ကပြရဖို့ရှိနေကြောင်းပ
ါရတော့ရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော့ရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော့ရှင်တွေအတွက်မြစ်တာတိလက်စာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့နော်။အခုအရင်ဆုံး view တော့ရှင်ရဲ့ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြေကြားပေးချင်ပါသေး ကိုကိုလင်းဆိုတဲ့တော်ရှင်ကတော့ကျွန်တော်ရဲ့ page မှာလူချင်းမင်းရဲ့ video နဲ့စာများကိုလူချင်းမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိပဲ 100% link အပါဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပါရစေတဲ့ခွင့်ပြုချက် down ဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကိုကိုလင်းပြောထားသလို view မြန်မာဝိုင်းတင်ဆက်မှုတွေကိုမှတ်တဲ့စိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထည့်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော်ရရှင်စာရိုလေးတစ်ဆောင်ရေးလာတာကတော့မြန်မာအားသားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ဗီဒီယိုတွေကနေပြီးတော့အပတ်စဉ်အားသားအစီအစဉ်ကိုတော့ရေဒီယိုရောရုပ်မြင်သံကြားရောမှာပါထုတ်လွှင့်ပေးနေတာပါနော်မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ဒီစီစဉ်ကိုကျမတို့ရဲ့ရေဒီယိုရုပ်မြင်သံကြားတိုင်းရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးနားဆင်နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ် VOA အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ကတော့ရေမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူကအကုန်လုံးအစီအစဉ်တင်ဆက်တာတွေသဘောကျပါတယ်။တခါတလေမြန်မာနိုင်ငံအကြောင်းတိုင်းရတကသတင်းတွေကစာမားတွေကိုမူရင်းအပေါ်မှာပြတင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံ့ကြံ့တဲ့စကားလုံးတွေနဲ့ပက်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ် VOA ဝိုင်းတော်သားတွေကျန်းမာကြပါစေဆိုပြီးတော့ရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာစာမားတွေကိုတင်ပြတဲ့အခါမှာဒီကျမတို့ VOA မြန်မာပိုင်းကအာဝဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆေးဆိုပြီးတော့ဒီတော့ရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုအထင်လွဲမှားပြီးရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်ပြီးသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်နော်အခုလိုစာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတဲ့တော်ရရှင်ကတော့အားပေးပါတယ် VOE တဲ့အစီအစဉ်တွေကိုအမြဲအားပေးနေပါတယ်။တောင်းတွေဘယ်လောက်ဖွင့်မလဲဆိုတာတည်ချင်ပါတယ်။နောက်တစ်ခုက LINE မှာကနေပြောချင်းဝင်တွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့။ဟုတ်ကဲ့ LINE မှာကနေပြောလောက်တာတွေကတော့တကယ်ဗန်ကမဟုတ်ဘူးဆိုရင်တော့အစ်စ်အမှန်လို့ပြောရခက်ပါရဲ့နော်ဒါကြောင့်မလို့မလောက်တာကောင်းပါရဲ့နောက်အကြောင်းတွေပြတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေပြတော့ဖွင့်မလဲဆိုတာမေးတာလားဆိုတာရှိပါတယ်မြန်မာနိုင်ငံကတော့အခုလောလောဆယ်ကိုဗစ်ရောဂါကူးစက်မှုအခြေအနေတွေစိုးနေတဲ့အတွက်ကြောင့်မလို့အကြောင်းတွေပြန်ပြတော့ပြန်ဖွင့်မလဲဆိုတာတိတ်ပြတော့မှန်းလို့မရပါဘူးနော်ဟို American ပြည်အောင်စုမှာယောဂါနည်းနည်းလေးညင်နေတယ်ဆိုတာတော့မှအကြောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်အကြောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါလေဒီယောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေပါလေအဲဒါကြောင့်မလို့ဘယ်ဟာမှတန်အပြောလို့မရပါဘူးရှင်ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပဲနဲ့မြန်မာနိုင်ငံမှာတော့ပထမတစ်ခေါက်ကမဆိုးပေမဲ့အခုတကြောပြန်ဒုတိယလိုင်းဖြစ်နေတဲ့ကိုဗစ်ယောဂါကူးစက်ပြန့်နှံ့မှုမှာတော်တော်လေးအခြေအနေဆိုးနေပါရဲ့နော်ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VOA ရဲ့အမှကန်ပေးရတတ်ပါနေတိုင်းလိုလိုလဲအစီအစဉ်ဒီနားထောင်ပါတယ်ဒါဆိုရင်တော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ်ကိုဗစ် -19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာရောဂါဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲနော်တဲ့မြန်မာနိုင်ငံအပအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်တာပါတဲ့ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့တရုတ်အစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကြပ်ကြပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ရောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လေတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်သိပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော့တရုတ်နိုင်ငံမှာပြန်ပြီးတော့ရောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြီးတော့တက်လာနေပါတယ်နော်ဒါမဲ့လည်းအိန္ဒိယနိုင်ငံတို့နောက်ပြီးအမေရိကန်ပြည်အောင်စုဘရာဇီးယားဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နှံ့တဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါတော့ဘူးဖြစ်ပါတယ်ရှင်ဒါနဲ့ COVID ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလောက်ဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုပြီးရေးလာတဲ့စာရင်းမကြာခဏရရှိပါတယ်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးအခုလိုမျိုးရေးလာတာပ
ါမင်္ဂလာပါ VOA ကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်းတုံးကြီးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသားလက်လုတ်လက်စားတတ်တတ်မဝေဘဲနဲ့ တရားလုံးကိုဝေပြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အုတ်ချုံရီမူကမရှိစင်းရသားတွေကိုစင်းရင်လာပေးလဲပါပြောတော့မရှိစင်းရသားတတ်တာမဟုတ်ဘဲနဲ့လက်ပန်းရှင်တွေကကားပန်းရှင်တွေပါစင်းရင်သွားပေးကြပါတယ်ကျွန်တော်တို့ရွာမှာအင်ဂျင်230ပါတယ်စင်းရင်သားလက်လုပ်လက်စားကခုနှစ်ဆယ်ကျော်ရှိပါတယ်စင်းရင်သွားပြီးတော့လက်လုပ်လက်စားရောချမ်းသာတဲ့သူရောဥယျာ300ကျော်သွားပေးပါတယ်အမှန်တကယ်ရတော့အထက်ကတိုင်တောင်က
ဒါကြောင့်မို့လို့စင်ရသားတတ်တတ်အိမ်တော်စုစီရင်ကိုအတိအကျဖြစ်အောင်စီရင်ပြုစုပေးပါလို့အထက်လူကြီးတွေကိုသိအောင်ဖီဝေကတဆင်တင်ပြလိုက်ပါတယ်ဗျ။သူတို့ဒေတာမှာဒီထပ်ပံကြီးပေးအပ်တဲ့နေရာမှာမြတ်မြတ်တတာပေးအပ်မှုမရှိပါဘူးဆိုပြီးအခုလိုရေးပြတိုင်တန်းလာတာဖြစ်ပါလေ။အခွေတိုင်းဒေတာကြီးစင်ပါဝဲမြို့နယ်မောင်တုံးကျေးရွာကတော်ရရှင်ဖြစ်ပါလေ။ ဒီကထုတ်လိုက်ပြီးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်ရဲ့စာရီကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။ကျွန်တော်အီခွမ်းမှာဆိုပြီးရေးလာတဲ့သွားရှင်သူ့ရဲ့နာမည်ကိုဗမာလိုရေးပေးတဲ့အတွက်ကျွန်မကကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့သူ့ရဲ့ Facebook အကောင့်မှာဒီအီခွမ်းကိုသူစလုံးတော့အင်္ဂလိပ်လိုပေါင်းထားတာပါဒါပေမဲ့ကျွန်မအတန်ထွက်ကြည့်ရတကယ်တော့တခြားကြီးပါ။အစားရအောင်ဆုံးမှာကျွန်တော်မှသူကကျွန်တော့ရဲ့နာမည်အီခွမ်းမှာဆိုတော့သူ့ရဲ့နာမည်အမှန်အဲ့လိုအတန်ထွက်ရတာပဲဆိုတာသိမိလို့ပါ။ဒါကြောင့်မို့လို့တခါတလေသွားရှင်နေအင်္ဂလိပ်လိုနာမည်ရေးလာတဲ့ခါမှာကျွန်မအတန်ထွက်
မှာပြီးတော့ထပ်မြင်စိတ်မဆိုးပါနဲ့လို့ပြောချင်ပါတယ်။တိုင်းသားဒေသတွေကနာမည်တွေကတော့အဲ့ဒီဒေသခံတိုင်းရင်းသားတွေကပို့ပြီးတော့ထပ်တက်မယ်လို့ထင်ပါတယ်နော်။ဒီသွားရှင်ကိုအီခွန်းကမင်္ဂလာပါ VOA ဒါပထမဦးဆုံး VOA ကိုစာရေးသားပေးပို့တာပါ။VOA တင်ဆက်တဲ့အစီအစဉ်အားလုံးကိုကြိုက်နဲ့သက်ပါတယ်။VOA ကိုအမြဲတမ်းနားထောင်ပါတယ်။ကျွန်တော်တို့ရောမှာဖုန်းလိုင်းမရလို့VOA တင်ဆက်တဲ့သတင်းက lu kan zaa ba de. Aung zaa de ne ma ja khana thau lwin pi ba no. Jesu de ma de cha ma chan da nai ja ba si.
Okay ba ko yi khwin yi. Chama ro view yi ga ro di aung zaa de tin ni ko ni sin thu yin thu de lo tin set pi ni ba de. Dagen abat sin a season phit ne so yin no radio ma yo yong yin tan cha ma ba abat sin aung zaa a season thau lwin pi ba de. Mya daw a phit အများသောအဖြစ်ဆိုတာအနေနဲ့လို့ပါကိုရန်နိုင်တင်ဆက်ပေးတာဖြစ်ပါတယ်တခုတော့ရှိရပါလေဒီကျမတို့ဗီအိုကြီးကတရင်ဘဟုတုတာနိုင်ငံရေးဖြောပြည်ကြီးဒီလိုမျိုးကဏ္ဍအစုံကိုတင်ပြပေးနေတာဖြစ်လို့အားကစားတရင်တစ်ခုတည်းကိုတော့တခြားအားကစားအစီအစဉ်တွေတင်ဆက်သလိုတခြားအားကစားဌာနတွေတင်ဆက်သလိုကြည့်ကြည့်ပြည့်နေဒီအများကြီးတင်ဆက်မပေးနိုင်တာတော့ရှိပါတယ်နော်ဒါမဲ့လည်းကျမတို့ဒီအားကစားထိတ်တဲ့အားကစ နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော်တော်လေးကိုစိတ်ပြည့်အာရုံနေတဲ့ပုံရှိတယ်ဆိုတာသူရဲ့စာမှာတွေ့ရပါတယ
်။အရင်နှစ်တွေကထက်ကုန်စည်နှုန်းတွေကလည်းအဆမတန်တက်ပါတယ်။မီတာကားတွေကလည်းတိုးကောက်ပါတယ်။ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဒာကိုတိဆောက်တာပါတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွင်နဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုပ်နေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြစ်တာဒေလန်ဆောင်တချင်းလေးတစ်ပုဒ်နဲ့လဲဖြောပြပေးသွားအောင်ပါဖြစ်ပါတယ်ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်။ခုတော့ VOA သွားရှင်နေအတွင်းဒီပေါ်ပေါ်ပေါ်ပါမြေတားဒီလက်ဆောင်မြန်မာသတင်းတွေကိုလည်းဖြောပြပေးချင်ပါတယ်ရှင်။တလောက Facebook မှာတော်တော်လေးကိုရေပန်းစားသွားတယ် Gravity အပြင်ဘက်ခုံထွက်ဆိုတဲ့စာသားလေးနဲ့တချင်းလေးဖြစ်ပါတယ်တချင်းရဲ့ကောင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ်ထက်ရန်တည်ဆူထားတဲ့နှေးသွားတယ်ဆိုတဲ့တချင်းလေးကိုနားထောင်ကြည့်ပါဦးနော
် Gravity
ဆိုရဲနှေးသွားတယ်ဆိုတဲ့တခြင်းနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသည်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါသည်ဖြစ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်ကျွန်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အရက်စော်ပွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာကဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီရက်နိုင်ငံကအမှုပညာရှင်တယောက်ဟာကော်ဖီအမှုန့်တွေအရေတွေသုံးပြီးပကြီးဆွဲနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။အရက်စော်ပွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာကဘာအကြီးဆုံးရေပန်းကြီးတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီရန်ကိုတော့အကျယ်ပေ 14,000 ကျော်ပတ်လည်ရှိတဲ့ Pam Jumarian ပင်လယ်ကမ်းဆက်နေရာမှာစလုပ်ထားတာဖြစ်ပြီး Pam Fountain လို့နာမည်ပေးထားပါတယ်။တောင်ကိုရီးယားနိုင်ငံက Bamboo Moonlight Rainbow ရေပန်းကိုကျော်ဖြတ်ပြီးဂင်းနေကမ္ဘာစံချိန်တင်ဖို့အတွက်လည်းအမည်စရင်တင်သွင်းထားပါတယ်။ဒီရေပန်းမှာအမြင့်မီတာ150အထိရအောင်ရေတွေပန်းထုတ်ပေးနိုင်တဲ့စူပါရေပန်း128ခုတက်ထားတယ်လို့ဒီရေပန်းထိန်းသိမ်းသူညွှန်ကြားရေးမှူးတစ်ဦးကပြောပါတယ်။LED မီလုံပေါင်း3000ကျော်လဲတက်ဆင်ထားပြီးပြီးခဲ့တဲ့သတင်းပတ်ကလည်းဖွင့်လှစ်ခဲ့တာပါ ဒီရေလမ်းဖွင့်ပွဲကိုတော့အင်တာနက်ဆာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဒီနှစ်ပတ်လုံးအများပြည်သူကြည့်ရှုနိုင်အောင်ပြသထားမှာဖြစ်ပြီး나이ဝတ်တခါတေးဂီတာနဲ့ရေလမ်းတွေရဲ့လှုပ်ရှားမှုကိုပြသထားမှာဖြစ်ပါတယ်ရှင
်။ဟေးရှင်လန်နိုင်ငံမြောက်ပိုင်းကလက်ပလန်ဒေတာမှာဥဒရအလင်းတန်းလို့ခေါ်တဲ့မြောက်ဘက်ကအလင်းတန်းတွေကိုပြီးခဲ့တဲ့အပတ်ကကောင်းကင်ယံမှာတွေ့ခဲ့ရပါတယ်။အစိမ်းရောင်တွေဖြာထွက်နေပြီးအဖြူနဲ့ခရမ်းရောင်တွေကိုလည်းကျင်းတွေကြားတဲ့ကအာတိတ်ဆက်ဝိုင်းကောင်းငင်ရံမှာတွေ့ကြရတာပါ Aurora Borealis လို့ခေါ်ဆိုကြတဲ့ဒီမြောက်ဘက်ကအလင်းတန်းတွေဟာနေစီကအလင်းတန်းအမှုန်တွေနဲ့ကမ္ဘာမြေကြီးရဲ့ဓာတ်ငွေတွေထိတွေ့တဲ့အခါပေါ်ထွက်လာတတ်တာပါနေအောင်ကြီးအလင်းတန်းအမှုန်တွေကမ္ဘာမြေကြီးကိုဓာတ်ရိုက်မထိတွေ့နိုင်အောင်ကမ္ဘာမြေကြီးကထွက်တဲ့တန်လိုက်ဆက်ကွင်းကကာကွယ်ထားတာဖြစ်ပြီးတော့တောင်ဝင်ရိုးစွန်းနဲ့မြောက်ဝင်ရိုးစွန်းတန်လိုက်ဆက်ကွင်းအစနေရာတွေမှာတော့နေအလင်းတန်းနဲ့ကမ္ဘာလေတုထိတွေ့မှုကိုအခုလိုအယောင်ဆုံးရှိတတ်တဲ့အလင်းတန်းတွေအဖြစ်မြင်ရတာပါခင်ဗျာ
။ဒီကနေ့ကအမှုပညာရှင်တယောက်ဟာကော်ဖီမုန့်တွေအရေတွေနဲ့ပကြီးဆွဲနေပါတယ်။တခြားပကြီးစရာတွေလိုရေစေးစီစေးအက်ခရစ်လစ်တွေနဲ့ဆွဲတာမဟုတ်ဘဲကော်ဖီမုန့်တွေကိုတုံးပြီးလူပုံတူတွေထေရှားသူတွေရဲ့ပုံတွေကိုဆွဲပေးနေတာပါ။ဘတ်စရာမျိုးကအသက်22နှစ်အရွယ်ကာစင်ဆူလိုင်မန်ဟာထူးခြားပြီးတခြားသူတွေနဲ့မတူအောင်အခုလိုဖတ်တီးခဲ့တာလို့ပြောပါရယ်ပုံတူတစ်ခုရေးဆွဲမယ်ဆိုရင်အနည်းဆုံး2နာရီလောက်တော့အချိန်ရပြီးပုံတူပေါင်း100ကျော်ရေးဆွဲခဲ့ပါရယ်လက်တလုံးမှာတော့တခြားပကြီးဆရာတွေနဲ့အတူပူပေါင်းပြီးမျိုးရပကြီးရေးဆွဲနည်းတွေကိုလည်းအသုံးပြုနေတယ်လို့ဆူလိုင်မန်ကပြောပါရယ်နေစင်ကလေးကပကြီးကိုဝါသနာပါခဲ့ပြီးအခုလိုကော်ဖီနဲ့တမှုထူးခြားအောင်ရေးဆွဲခဲ့တဲ့အတွက်လည်းလူအပ်တဲ့ဝင်ငွေရှာနိုင်ခဲ့တယ်လို့သူကပြောပါရယ်ပကြီးပုံတူတကားကိုခက်ခဲမှုအပေါ်မူတည်ပြီး10ဒေါ်လာကနေ15ဒေါ်လာယူတယ်လို့လဲဆူလိုင်မန်ကပြောပါတယ်ရှင
်။စင်ကာပူနိုင်ငံမှာ COVID-19 ကပ်ရောဂါကန့်သတ်ချက်တွေကြောင့်နိုင်ငံပြင်ပကိုခရီးသွားလို့မရတဲ့သူတွေလေယာဉ်ပေါ်မှာစားတောက်နိုင်တဲ့စားတောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။စင်ကာပူလေကြောင်းလိုင်းကစီစဉ်တာဖြစ်ပြီးတော့ A380 Airbus လေယာဉ်ကြီးတွေပေါ်မှာစားတောက်ရမှာပါ။Restaurant A380 at Changi လို့နာမည်ပေးထားတဲ့ဒီစားတောက်ဆိုင်မှာစင်ကာပူလေကြောင်းလိုင်းရဲ့နာမည်ကြီးကျက်စာဒေးကင်နဲ့တခြားအာရှအစားတောက်တွေမှာယူစားတောက်နိုင်ပါတယ်။ရိုးရိုးတန်းကလူတွေအတွက်တစ်ယောက်ကိုဒေါ်လာ40လောက်ကျသင့်မှာဖြစ်ပြီးတော့အထက်တန်းကလူတွေအတွက်ကတော့တစ်ယောက်ကိုဒေါ်လာ480လောက်ကျသင့်မှာပါ။လေယာဉ်ပေါ်မတက်ခင်ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့အစီအမံတွေဖြစ်တဲ့အပူချိန်စစ်တာခက်ခါခွာနေတာစတဲ့စည်းကမ်းတွေကိုလိုက်နာရမှာပါ။လေနှစီကိုအသုံးပြုပြီးအော်တိုဘာလ24ရက်ပိတ်ရက်နဲ့နိုဝင်ဘာလ1ရက်ပိတ်ရက်တွေမှာဖွင့်လှစ်ထားမှာဖြစ်ပြီးတော့တစ်ချိန်ကိုလူအယောက်900လောက်ဧည့်ခံခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်မေဒန်သမားရွေးကောက်ပွဲချင်းမဖို့ရပိုင်မဲ့လူရောတဲ့အချိန်မှာသမတော်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမားလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်ဟာရွေးကောက်ပွဲအတွက်အကျိတ်နဲ့ဖြစ်နေတဲ့ပြည်နယ်တွေကိုသွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်။သမားထရမ့်ကတော့မနေ့စနေနေ့ကပန်ဆိုဗေးနီးယားပြည်နယ်ကိုသွားရောက်ခဲ့ပြီးဒူးသမားဟောင်းဂျိုးဘိုင်ဒန်ကတော့မစ်ချီဂန်ပြည်နယ်မှာသမားဟောင်းဘရော့ခ်အိုဘားမားနဲ့အတူမဲဆွဲစည်းရုံးခဲ့ပါတယ်။သမားထရမ့်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကပန်ဆိုဗေးနီးယားပြည်နယ်ကိုအနိုင်ရခဲ့ပေမဲ့အခုနှစ်လူလူစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသူ့ထက်အနည်းငယ်အသာစီးရနေပါတယ်ခင်ဗျာ။ဘာလို့မှာကိုဗစ် -19 ရောကူးစက်သူအရေအတွက်ဟာ 46% ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒါပြင် virus ကြောင့်သေဆုံးသူအရေအတွက်ဟာလည်း 39,000 ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာ American ပြည်ထောင်စုကတော့ရောဂါကူးစက်သူ 9% ကျော်နဲ့သေဆုံးသူ 23,000 ကျော်ရှိပြီးဟောမှာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့လူလားသူနိုင်ငံရေးသမား9ဦးဒီနေ့တနင်္ဂနွေနေ့မှာဖမ်းဆီးခံလိုက်ရပါတယ်။လက်ရှိဥရေပြုအမှတ် 4 ဦးအပါအဝင်နိုင်ငံရေးသမား9ယောက်ကိုပြီးခဲ့တဲ့မေလအစောပိုင်းကဥရေပြုလွတ်တော်တဲ့ဆန္ဒပြမှုနဲ့ရုံးရင်းဆန်ခတ်ဖြစ်မှုတွေမှာပါဝင်ပတ်သက်မှုတွေကြောင့်ဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီနေ့မနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုလက်တော်မှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုရတော့လဲကျေးဇူးတင်ပါတယ်တော်လာရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ။ညာကျွန်တော်ရပါတော့
This program has come to you from the Voice of America, Washington.